73ကြိမ်မြောက်အာဆမ်အာရှဥရောပနိုင်ငံရဲ့ဝန်ကြီးများဆွေးနွေးပွဲကိုနေ့ပြီးတော့မှဒီကနေ့စတင်ကျင်းပပါရယ်ကမ္ဘာတဝန်းပဋိပက္ခတွေမတည်ငြိမ်မှုတွေရှိနေချိန်မှာနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ညီညာရေးဟာအရေးကြီးတယ်လို့နိုင်ငံငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအဖွဲ့မိန့်ခွန်းမှာပြောကြားခဲ့ပါရယ် EU တန်တမာတွေကိုဦးဆောင်တဲ့ EU အကြီးအကဲကလည်းဒီကနေ့အချိန်မှာအာရှနဲ့ဥရောပကြားပူးပေါင်းဆောင်ရွက်ရေးဟာပိုအရေးကြီးတယ်လို့မိန့်ခွန်းပြောကြားသွားခဲ့ပါရယ်အာရှနဲ့ဥရောပကြားပုံကိစ္စတွေအပြင်ရခိုင်ပြည်နယ်မြောက်ပိုင်းအရေးကိုလည်းအာဆမ်နိုင်ငံခြားရေးဝန်ကြီးတွေကြားအဓိကထားဆွေးနွေးနေကြတဲ့အကြောင်းဆွေးနွေးပွဲမှာကိုရိုင်းတင်ယူနေတဲ့မဆူမြမုံကဆက်ပြီးတင်ပြပါမယ်ရှင
်။အခုကျင်းပနေတဲ့ ASM နိုင်ငံသားရေးဝန်ကြီးများအဆင့်ဆွေးနွေးပွဲကရှင်းနှစ်ဘယ်ဂျီယမ်နိုင်ငံမှာကျင်းပမဲ့ ASM ထိပ်သီးစည်းဝေးပွဲအကြိုနိုင်ငံသားရေးဝန်ကြီးတွေရဲ့စည်းဝေးပွဲဖြစ်ပါတယ်။ဒါပေမဲ့နိုင်ငံကမှာအယုံဆိုင်ဆရာဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စ၊ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့တိမ့်နဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေအရေးကိစ္စကိုလည်းအလေးထားဆွေးနွေးကြမယ်ဆိုတာတန်တရားဖြစ်စရာမရှိပါဘူး။ဥရောပသမဂ္ဂဘက်ကဥဆောင်ဆွေးနွေးတဲ့EU လုံခြုံရေးနဲ့နိုင်ငံသားမူဝါဒရေးရာဆိုင်ရာအကြီးအကဲလည်းဖြစ်ဥရောပကော်မရှင်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ Federica Mogherini ကဒီကိစ္စကိုဒေါက်ဆန်ဆွတ်ကြည်နဲ့ဗနပိုင်းကတီးတန့်တွေ့ဆုံစဉ်မှာဆွေးနွေးခဲ့ပါတယ်။အာရှဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမစတင်ခင်မှာရခိုင်ကိစ္စအလွတ်တဘောဆွေးနွေးခဲ့တာနဲ့ပတ်သက်လို့ EU အကြီးအကဲကအခုလိုသတင်းတောက်တွေကိုပြောပါတယ
်။ We just had an informal briefing with the state counselor on San Suu Kyi.on the situation in the Rakhine
state. Myanmar timing and Pogo Dong San Suu Kyi ne Yakhain kaisa ko di kini ma ne alut tbo swin ni phit par de. Di swin ni bwae ga jama atwe tait ko a tet sia phit par de. Mne ga be Bangladesh naingan ko jama twa pi lo win ji chong ne swin ni ga par de. Dukha de di Myanmar naingan bat long chong swa pyan la nan ye atwe Myanmar ne Bangladesh naingan ja na le mu sa chong lwa ma lat mat tho nai me ala la shi ni par de. Da ha Kofi Annan a si yin khan sa pa a chan pyu jet de ko a kaung the phor de patthama a ye ji de che lan phit par lay me.ဒီကိစ္စကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအပြန်အလှန်ဆွေးနွေးကြဖို့ကျမတို့တိုက်တွန်းပါတယ်။ EU နဲ့နိုင်ငံတကာအတိုင်းဝိုင်းကလည်းအားပေးထောက်ခံမယ်ဆိုတာသိကြပါတယ်။အကြမ်းဖက်မှုတွေရပ်တန့်ရေးဒုက္ခသည်တွေထွက်သွားနေတာတွေရပ်တန့်ရေးရခိုင်ပြည်နယ်ကိုလူသားချင်းစာနာတဲ့အကူအညီတွေအပြည့်အဝပို့ပေးနိုင်ရေးနောက်ဒုက္ခသည်တွေလုံခြုံဘေးကင်းစွာပြန်လာနိုင်ရေးတွေကိုလုပ်ဖို့လိုအပ်ပါတယ်။
ဒီကနေ့နေပြည်တော်မှာစတင်တဲ့ ASM နိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအဖွဲ့မိန်ခွန်းပြောကြားတာမှာလဲကမ္ဘာကြီးမှာပဋိပက္ခတွေနဲ့ပြည်နေတဲ့အကြောင်းကိုအလေးပေးပြောကြားသွားပါတယ
် Today we are facing a new period of global uncertainty and instability. Conflicts around the world are giving rise to new threats and emergencies.
သူပြောသွားတာကတော့ဒီကနေ့ကမ္ဘာမှာမတည်ငြိမ်မှုတွေမေးရမှုတွေနဲ့ရင်ဆိုင်နေရတယ်ကမ္ဘာတဝန်းမှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်မို့လို့ချိန်ချောက်မှုတွေအရေးပေါ်ဆွေးနွေးစရာကိစ္စတွေဖြစ်လာတဲ့ဒီတရားမဝင်နိုင်ငံရွှေ့ပြောင်းမှုတွေအကြမ်းဖက်ဝါဒနဲ့အစွန်းရောက်အကြမ်းဖက်မှုတွေပြန့်နှံ့နေတဲ့လူမှုအတိုင်းဝိုင်းတွေကြားမှာသဘောထားကွဲမှုတွေရှိနေတဲ့အပြင်နျူကလ িয়ার ချိန်ချောက်မှုအန္တရာယ်တောင်ရှိနေတယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ်ဒီပဋိပက္ခတွေကလူမှုအတိုင်းဝိုင်းတွေရဲ့ငြိမ်းချမ်းမှုကိုပြက်ပြားစေပြီးတော့ဖွံ့ဖြိုးတိုးတက်မှုနောက်ကျစေတဲ့အပြင်ဆင်းရဲမွဲတေမှုကိုပါဖြစ်စေတဲ့လူတစ်ယောက်နဲ့တစ်ယောက်နိုင်ငံတစ်ခုနဲ့တစ်ခုကိုတော့ဝေးကွာသွားစေတယ်လို့ဒေါက်တာဆန်းစုကြည်ကမိန့်ခွန်းထဲမှာပြောပါတယ်ဒီမြန်မာနိုင်ငံလိုပဋိပက္ခတွေရှိနေတဲ့နိုင်ငံမျိုးမှာဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်နေရတယ်ဆိုတာကိုလည်းဒေါက်တာဆန်းစုကြည်ကအေဆမ်နိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲမိန့်ခွန်းထဲမှာပြောသွားပါတယ
် The history of numerous countries including that of Myanmar illustrates that conflict and instability cast a long and lasting shadow on a country's development.
ပဋိပက္ခတွေမတည်ငြိမ်မှုတွေရှိနေတဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံတော်တော်များများမှဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှည်အရေးမဲကြီးရှိနေပါတယ်။ငြိမ်းချမ်းမှုမရှိဘဲနဲ့ရေရှည်ခိုင်မာတဲ့တိုးတက်မှုတာယာဝါပြောမှုမရနိုင်ဘူးလို့ဒေါက်တာဆန်းစုကြည်ပြောတော်တာဖြစ်ပါတယ်။ EU အကြီးအကဲ Federica Mogherini ရဲ့မိန့်ခွန်းမှာလည်းကမ္ဘာကြီးမှာစိန်ခေါ်မှုတွေများနေခြင်းဩဇာအရှိန်အဟွာချိန်ဝင်ရှာပြောင်းနေခြင်းမျိုးမှာအာရှနဲ့ဥရောပပူးပေါင်းဆောင်ရွက်မှုပို့ပြီးတော့လိုအပ်တယ်လို့ပြောပါရယ်အာရှက EU ကိုလိုအပ်တယ်လို့ EU ကလည်းအာရှကိုလိုအပ်တယ်လို့ပြောပါရယ်အခုကျင်းပနေတဲ့ ASEAN နိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲရဲ့ဆောင်ပုဒ်ကငြိမ်းချမ်းရေးနဲ့ရေရှည်ဖွံ့ဖြိုးရေးအတွက်ဆက်ဆံရေးခိုင်မြဲစေရေးဆိုတဲ့ဆောင်ပုဒ်နဲ့ကျင်းပနေတာပါလုံခြုံရေးစီးပွားရေးအာရှနဲ့ဥရောပနိုင်ငံသားရေးဝန်ကြီးတွေကြားဘုံစိတ်ဝင်စားစရာဖြစ်နေတဲ့အကြမ်းဖက်မှုနဲ့အကြမ်းဖက်အစွန်းရောက်ဝါဒတိုက်ဖျက်ရေးနျူကလ িয়ার မပြန့်ပွားရေးစိုက်ဘာလုံခြုံရေးစတဲ့ကိစ္စတွေကိုလည်းအဓိကထားဆွေးနွေးကြပါတယ်အာရှနဲ့ဥရောပကြားမှာချိတ်ဆက်ဆက်သွယ်မှုတိုးတက်အောင်ဘယ်လိုလုပ်ကြမလဲဆိုတာကိုလည်းနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးကြပါတယ်။ ASEAN ဆွေးနွေးပွဲလာကြတဲ့နိုင်ငံသားရေးဝန်ကြီးတွေကြားအပြန်အလှန်အလို့သဘောဆွေးနွေးမှုတွေဒီကနေ့မှရှိသလိုမနေ့ဖြန်မှလည်းဆက်ရှိမှဖြစ်ပါတယ်။မကြခင်အချိန်မှာတော့နိုင်ငံတော်ညစာစာပွဲကိုကျင်းပမှဖြစ်ပါတယ်။နှစ်ရက်ကျင်းပတဲ့ ASEAN နိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲမနေ့ဖြန်မပြီးခင်မှာတော့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်ရှင်။